အမေရိကန်အစိုးရအသုံးစရအတွက်ချီးယူနိုင်မဲ့ငွေပမာဏတိုးဖို့အတွက်အစိုးရနဲ့လွှတ်တော်ကြားမှသဘောတူညီမှုမရသေးပေမဲ့ဇွန်လ5ရက်နေ့အထိအစိုးရလက်ပတ်လို့ရနိုင်သေးတယ်လို့ဘန်ဒါရေးဝန်ကြီးကပြောလိုက်တာမို့စိတ်သက်သာရရစေခဲ့ပါတယ်။အစိုးပိုင်းတို့ကဇွန်လ1ရက်နေ့မှာမှအစိုးရသုံးဖို့ငွေထပ်မချိနိုင်ရင်အသုံးစရပြတ်ပြီးတော့ဝန်ထမ်းတွေလာစာမပေးနိုင်တာအပါအဝင်အစိုးရလုပ်ငန်းတွေထိခိုက်မဲ့အကြောင်းကိုဝန်ကြီးချန်နဲ့ရန်လင်ကပြောကြားခဲ့တာပါ။ဒါပေမဲ့အခုတော့ဇွန်လ5ရက်နေ့အထိအသုံးစရရှိနိုင်တယ်လို့ဝန်ကြီးရန်လင်ကတောက်ချာနေကခန့်မှန်းပြောကြားခဲ့တာပါ။တကယ်လို့အမေရိကန်အစိုးရကငွေချင်းငွေတွေကိုပြန်မဆက်နိုင်တဲ့အခြေအနေရောက်သွားရင်ဒီကမ္ဘာလုံးမှာစီးပွားရေးအပေါ်ကြက်ရိုက်ခတ်မှာမို့နိုင်ငံတကာကလည်းစောင့်ကြည့်နေပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့အစိုးရနဲ့လွှတ်တော်ကြားမှာအကျွေးထပ်ယူနိုင်ရေးသဘောတူညီမှုရမှာပါလို့တောက်ချာနေညနေပိုင်းတုန်းကအကောင်းမြင်ပြောကြားခဲ့ပါတယ်
။ Regard the debt limit things are looking good and very optimistic. I hope we'll have
အသုံးစရိတ်ထပ်တိုးချီးယူနိုင်ဖို့ဆွေးနွေးနေတာအခြေအနေကောင်းနေပြီးတော့သဘောတူညီမှုရမယ်လို့သူအကောင်းမြင်မျှော်လင့်တဲ့အကြောင်းသမ္မတဘိုင်ဒန်ကပြောကြားခဲ့တာဖြစ်ပါတယ်။လက်ရှိလွှတ်တော်ကချီးယူနိုင်တယ်လို့သတ်မှတ်ထားတဲ့ပမာဏဒေါ်လာ 31.4 trillion ဟာဇန်နဝါရီလတည်းကပြည့်သွားတာကြောင့်နောက်ထပ်ပမာဏတိုးပြီးတော့ချီးနိုင်ဖို့အတွက်လွှတ်တော်ခေါင်းဆောင်တွေနဲ့အစိုးရကြားမှညှိနှိုင်းဆွေးနွေးနေကြတာပါ။သမ္မတဘိုင်ဒန်နဲ့အောက်လွှတ်တော်ဥက္ကဋ္ဌRepublican အမတ် Kevin McCarthy တို့ကြားသဘောတူညီမှုရဖို့ညှိနှိုင်းနေသူတွေတောက်ချာနေညပိုင်းအထိအခြေအတင်ဆွေးနွေးခဲ့ကြပါတယ် Republican တွေဘက်ကအစိုးရအသုံးစရိတ်ကိုတိတိတသားရှော့ချရမယ်လို့တောင်းဆိုနေပြီးတော့ Democrat တွေဘက်ကလည်းတောင်းဆိုထားတဲ့တချို့ကိစ္စတွေကမပြောမဖြစ်နိုင်ဘူးလို့ပြောနေကြဆဲဖြစ်ပါတယ်